ရိုဟင်ဂျာတိမ်းတဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအနေနဲ့ရှင်းလင်းမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ American Outlet တော်ကအဆုံးဖြတ်ချက်ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံတွင်တုံ့ပြန်မှုတွေအမျိုးမျိုးရှိနေပါတယ်American Outlook တော်ရဲ့ဆုံးဖြတ်ချက်ကရခိုင်ပြည်ပခပြည်လည်ရေးအတွက်တွန်းအားဖြစ်စီတယ်ဆိုတဲ့ရှုမြင်ချက်တွေရှိသလိုဒီကိစ္စကြောင့်ရခိုင်ပြည်နယ်တွင်နှစ်ဖက်အတိုင်းဝိုင်းကြားပို့ပြီးဝေးကွာသွားစေနိုင်တယ်လို့မြင်သူတွေလည်းရှိပါတယ်။မတ်သိမ်ငထိုက်ကစုစည်းတင်ပြပေးထားပါရဲ့ရှင်
။ဟုတ်ကဲ့ပါရှင်။ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်ပြည်ပခတွေအပေါ်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဟာဆိုရင်လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်ချမှတ်လိုက်ပြီးအမေရိကန်အစိုးရဘက်ကလည်းအတိအမှတ်ပြုဖို့တိုက်တွန်းလိုက်တာပါမြန်မာလုံခြုံရေးတပ်တွေရဲ့လှုပ်ရက်ကိုလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်အမေရိကန်အစိုးရဘက်ကပြောထားတာပါအမေရိကန်အောက်လွှတ်တော်ကကန့်ကွက်သူမရှိအတိပြုလိုက်တဲ့ဆုံးဖြတ်ချက်ဟာဆိုရင်ရိုဟင်ဂျာပြည်ထနာဖြေရှင်းရေးအတွက်ဖိအားတရဖြစ်တယ်လို့မြန်မာအရေးလေ့လာသူဒေါက်တာခင်စောဝင်းကရှုမြင်ပါတယ်ဒါက
တကယ်ဒုက္ခသောကခံရတဲ့လူ900အနည်းဆုံးတစ်ထောင်ရှိမယ်တစ်ထောင်ကျော်လဲကျော်မယ်ပြောဗျာဒီလူတွေဆန္ဒကိုဆက်စင်းရမယ်လေဟုတ်တယ်မလားဒီရွှေကြရင်မကဘူးတိုင်းသားတွေအားလုံးကဒီစာဆက်ဆံနေတယ်သူကဗမာလူမျိုးတွေဆက်ဆံနေတယ်မြန်မာပြည်ရဲ့အနာဂတ်ကိုဒီစာအဆုံးပြပြီးမှာပဲအဲ့တော့ကောင်းပြီဟိုတယ်လောကကျော်ကျိုးစိုးရတဲ့မြန်မာနိုင်ငံရဲ့ဝေးချမ်းသာတွေတို့တော့ရွှေကြဒီဒုက္ခတွေဆောင်နေသွားတယ်ဟောစုတွေတွေ့တယ်ဟောစုတွေကဒါတောင်းဆုချက်တွေတောင်းတယ်ဖွင့်ခံကြတာကိုကနေလည်းကအဖြစ်မပေးနိုင်ဘူးလေ
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုလက်တင်ခံဖို့ပြင်ဆင်ထားတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်ကြာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကလည်းအထမမြောက်တာနှစ်ကြိမ်ရှိခဲ့ပြီဖြစ်ပါတယ်ဒုက္ခသည်တွေကသူတို့ကိုရိုဟင်ဂျာဖြစ်အတိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်ပေးဖို့အဓိကတောင်းဆိုကြတာဖြစ်ပြီးမြန်မာအစိုးရဘက်ကတော့ဒီအပေါ်ဂရုပေးထားတာမျိုးမရှိသေးပါဘူးရခိုင်ပြည်ပခဖြည့်ရှင်းချက်တွေကိုအကြံပြုဖို့ဖွဲ့စည်းခဲ့တဲ့ကိုဖီအနန်ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်ကတော့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကပြဿနာပြည်လဲရေးထက်နှစ်ဖက်လူမှုအတိုင်းအဝိုင်းကိုပိုပြီးတော့ဝေးကွာသွားစေတယ်လို့ဝေဖန်ပါတယ်
။ဒီလိုလုံးနေတာဟာတော့နော်ဒါနှစ်ဖက်ရဲ့လူအတိုင်းအဝိုင်းကိုပိုပြီးတော့ဝေးကွာစေချင်ပါတယ်။မပြေလည်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုပိုပြီးတော့စိုးရွားစေချင်ပါတယ်။မြန်မာနိုင်ငံရဲ့ကျိုးကျိုးစားစားဝိုင်းဝန်းပြီးတော့တပတ်တကူကြိုးစားနေတဲ့ဒီမိုကရေစီအခြေအနေကိုလေပြည့်စည်အောင်လုပ်နေတာနဲ့အတူတူပါလေ
ရခိုင်ပြည်ပခဖြည့်ရှင်းရေးမှာမြန်မာအစိုးရအနေနဲ့အကန့်အသတ်နဲ့လုပ်နေရတာဖြစ်တယ်လို့လေကိုပီယန်နန်ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ကသုံးသပ်ပါတယ
်ဟုတ်ကဲ့အစိုးရဘက်ကတော့ဒီဇိုင်းမဲ့ဘက်ကိုလုပ်နေပါတယ်အစိုးရဘက်ကဒီဇိုင်းမဲ့လုပ်နေပါတယ်အကောင်းဆုံးဖြစ်အောင်လေကြိုးစားပြီးတော့လုပ်နေပါတယ်ဒါပေမဲ့ကိုလုတ်ချင်းလို့တော့ကိုလုတ်ပိုင်ခွင်းကအပြည့်ဝမရတဲ့ဟာလေအရှင်ကြီးအများကြီးရှိပါတယ်ဒီပေါ်မှာကျမတို့နိုင်ငံတကာအတိုင်းဝိုင်းကနားလည်မှုပေးပြီးတော့ပူးပေါင်းဆောင်ရွက်နေဆိုလို့ရှိရင်တော့ပို့ပြီးတော့နှစ်ဖက်အတိုင်းဝိုင်းတွေပို့ကောင်းပါမယ်ဒီလိုဖိအားကြီးတွေပေးနိုင်မယ်ဆိုလို့ရှိရင်တော့ကျမတို့ဘက်ကပို့ပြီးတော့ခံရတဲ့လူတွေပါနော်ဒီလိုပြဿနာတွေဖြစ်လာနိုင်ပါ
ရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့အမေရိကန်အောက်လွှတ်တော်ကမနေ့အင်ကာနစ်ကဆုံးဖြတ်လိုက်တဲ့အပေါ်မြန်မာအစိုးရရဲ့တုံ့ပြန်မှုကိုရဖို့ကြိုးစားဆက်သွယ်ခဲ့ပေမဲ့လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရဘက်ကလည်းဒီအပေါ်မှာတရားဝင်တုံ့ပြန်ထားတာမျိုးမရှိသေးပါဘူးရှင်